တတုတူဖော်ရေးကုမ္ပဏီကကဘာတဝမ်းမှာယင်းဤမြုံနှံလုတ်ကင်နေတဲ့တရုတ်ပြည်ရဲ့နိုင်ငံတကာအဆင့်ကုမ္ပဏီကြီးဖြစ်တယ်။ဒါပေမဲ့မြန်မာပြည်မှာကနှစ်ပေါင်း20လောက်တရုတ်ပြည်ရဲ့နိုင်ငံတကာအဆင့်နဲ့နှိမ့်တဲ့ဒေသခံအဆင့်၊ခရိုင်အဆင့်၊ပြည်နယ်အဆင့်စတဲ့တရုတ်ပုဂ္ဂလိကကုမ္ပဏီတွေကအများဆုံးလာပြီးစီးပွားရေးလုတ်ကင်နေကြတော့မြန်မာလူတို့ရဲ့အမြင်မှာတရုတ်စီးပွားရေးလုပ်ငန်းတွေဟာတိတ်အမြတ်ထုတ်လွန်းနေမြန်မာပြည်ကနေရှိသမျှအကုန်ခွာယူတယ်။ဘာမှမကြံအောင်ကိုပဲဆိုတဲ့ခံစားမှုတွေဖြစ်ပေါ်နေတာကိုအခုကျွန်တော်နှစ်ပေါင်း20ကျော်ကြာပြီးတဲ့နောက်မြန်မာပြည်ကိုပြန်ရောက်လာတဲ့အခါတွေ့မြင်ရပါတယ်။ဝမ်ပေါင်လုံးနိုင်ငံတကာအဆင့်တရုတ်ကုမ္ပဏီကြီးကဒီလိုအချိန်မှမှဒီကျင်းနီစီမံကိန်းကိုမြန်မာပြည်မှာလာလုပ်မိတာလွဲမားတဲ့အချိန်လွဲမားတဲ့အဖြစ်ပြက်တွေရှိနေတဲ့နေရာမှာလာပြီးလုပ်တယ်လို့ဖြစ်နေပါသလား။ဝမ်ပေါင်ဟာမြန်မာပြည်တဲကတခြားသောအဆင့်နှိမ်တရုတ်ပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေလိုမဟုတ်ဘူး။နှစ်ဦးနှစ်ဖက်အကျိုးရှိအောင်လုပ်ကင်ဆောင်ရွက်နေတာပါလို့ခင်ဗျားတို့မြန်မာပြည်သူလူထုကိုBelo piata ma ba le.
As you said that the feelings of the people.
Mm-hmm.
We understand the people's feeling. Some feeling we need to take care. Like for example
မြန်မာပြည်သူလူထုရဲ့ခံစားမှုကိုခင်ဗျားလိုပဲကျွန်တော်တို့နားလည်ပါတယ်။တချို့သောဒီလိုခံစားမှုတွေကိုကျွန်တော်တို့ကဂရုတစိုက်ရှိရပါမယ်။ဥပမာအဖြစ်ဒေသခံလူတွေသူတို့ရဲ့အနာဂတ်အတွက်စိုးရိမ်ပူပန်နေကြပါတယ်။အလုပ်ကိုင်တွေအတွက်ပူပန်နေကြပါတယ်။ကျွန်တော်တို့ဟာတတ္ထုတူဖော်ရေးကုမ္ပဏီအနေနဲ့တတ္ထုတူဖော်ရေးလုပ်ငန်းတတ္ထုတူဖော်ရေးစီမံချက်တွေပေါ်မှာအထူးပြုလှုပ်ဆောင်ပါတယ်ကျွန်တော်တို့ဟာစီးပွားရေးအတွက်ခြေကပ်ရေးတစ်ခုတည်းမဟုတ်ပဲတဘာဝပတ်ဝန်းကျင်မထိခိုက်မပျက်စီးစေရေးလူနေမှုဘဝတွေအရေးတွေကိုပါထည့်သွင်းစဉ်းစားရပါတယ်ဒေသခံလူထုတွေကအနာဂတ်အတွက်ပူပန်မယ်သူတို့ရဲ့ကလေးတွေရှေ့ရေးကိုစိုးရိမ်ကြမယ်ကျွန်တော်တို့ကအဲ့လိုအားလုံးသောစိုးရိမ်ပူပန်မှုတွေကိုနားထောင်ကြရပါမယ်ဒီလိုစိုးရိမ်ပူပန်မှုတွေကိုဖြေရှင်းပေးရေးဒေသခံလူထုတွေနဲ့တိုင်ပင်ဆွေးနွေးကြပါမယ်ကျွန်တော်တို့ဟာဖြစ်ရှင်းမှုတွေရရှိလာပါလိမ့်မယ်။သဘောပတ်ဝန်းကျင်မထိခိုက်မပျက်စီးစေရေးနဲ့လူနေမှုဘဝအရေးတွေအတွက်ဖြစ်ရှင်းနိုင်မယ်လို့ကျွန်တော်အခိုင်အမာယုံကြည်နေပါတယ်။ကျွန်တော်တို့မှာဤပညာရှိတဲ့အတွေ့အကြုံရှိတဲ့ကျွန်တော်တို့ရဲ့ယင်းဤမြုံနံမှုလည်းပဲရှိတယ်။ကျွန်တော်တို့ရဲ့ယင်းဤမြုံနံမှုဟာဒီကျင်းဤစီမံကိန်းတစ်ခုတည်းအတွက်မဟုတ်ဘူး။ဒီဒေသတစ်ခုလုံးနဲ့ဒေသခံလူအဖွဲ့အစည်းရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လည်းဖြစ်တယ်။ဒါတွေဟာနိုင်ငံတကာယင်းဤမြုံနံမှုရဲ့လှုပ်ထုံးလုံနည်းတွေလည်းဖြစ်တယ်။ကျွန်တော်တို့ဟာနိုင်ငံတကာလှုပ်ထုံးလုပ်နည်းတွေကိုလိုက်နာတဲ့တာဝန်သိယင်းနှိမ့်နှံတဲ့စိတ်ရှည်တီးခန့်စွာအလုပ်လုပ်တဲ့တရုတ်စိုးရပိုင်းတတ်ထုတူဖော်ရေးကုမ္ပဏီဖြစ်ပါတယ်ရှေ့ဆက်ပြီးတော့ဒေသခံလူထုနဲ့ကျွန်တော်တို့အလုပ်လုပ်ရပါမယ်တချို့တွေကလည်းတယံဇာတကျင်စာဆိုတာကိုပြောကြပါတယ
်တမရာကြီးဦးသိန်းစိန်လည်းဒီအပေါ်မှာပူမှန်မှုရှိတာကြောင့်တယံဇာတကျင်စာဆိုတဲ့အသုံးအနှုန်းကိုပြောပြပါတယ
် Why they call that resource curse because manycountry which is very rich of resources but to one exploring
အပြည့်လို့တယံဇာတကျင်းစာလို့ခေါ်ကြတယ်ဆိုတော့တယံဇာတပေါ်ကျွယ်ဝလာတဲ့နိုင်ငံတွေဟာဓာရီကိုရှာဖွေတယ်ထုတ်ယူသုံးစွဲတယ်ဒါပေမဲ့ဒီနိုင်ငံတွေပို့ပြီးချမ်းသာမလာပဲငိုရှိရင်းဆွဲထပ်ပို့ပြီးဆင်းရဲသွားကြတယ်အဲ့ဒါကျင်းစာပဲကျွန်တော်တဦးတည်းအမြင်အရတော့ကျွန်တော်တို့ရဲ့ကျင်းနီစီမံကိန်းဟာဒီလိုကျင်းစာမျိုးတွေကိုတိုက်ဖြတ်ပစ်ဖို့အကောင်းဆုံးစ조사လှုပ်ဆောင်သွားမဲ့စီမံကိန်းမျိုးပါဝမ်ပေါင်ကုမ္ပဏီဟာနှစ်ပေါင်း30ကြာအောင်တတ်ထုတွင်စီမံကိန်းတွေတတ်ထုတူဖော်သုံးဆွဲမှုတွေအတွက်အတွေ့အကြုံရှိပါတယ်ဒီအတွေ့အကြုံတွေအပေါ်မူတည်ပြီးဒီဒေသနဲ့ဒီနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကျွန်တော်တို့တက်နိုင်သမျှပါဝင်ဖြည့်ဆည်းလုပ်ကိုင်ဆောင်ရွက်သွားမှာပါအခုခါမှာကျင်းနီလုပ်ငန်းကျင်းနီတတ်ထုတူဖော်ရေးနယ်ပယ်တွေကိုကြီးလိုက်မယ်ဆိုရင်စက်မှုလုပ်ငန်းနယ်ပယ်မှာကျင်းနီဟာအရေးကြီးဆုံးတတ်ထုဖြစ်နေပါတယ်ဒီကျင်းနီတယံဇာတကိုအသုံးချခြင်းအဖြစ်မြန်မာနိုင်ငံရဲ့စက်မှုဖွံ့ဖြိုးတိုးတက်ရေးကိုအထောက်အကူဖြစ်စေလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျင်းနီဟာလျက်စစ်ဓာအပေးလိုင်းတွေ၊ကားတွေ၊စက်ကရိယာတွေ၊စောက်လုပ်ရေးကုန်ကျန်းတွေမှာမပါမဖြစ်ပါနေတဲ့တတ်ထုဖြစ်လာပြီးတော့ဘယ်စက်မှုလုပ်ငန်းတွေပဲမဆိုကျင်းနီကိုလိုအပ်နေပါတယ်။တချို့နိုင်ငံတွေကတတ်ထုအတွင်းလုပ်ငန်းတွေထဲကျင်းနီကိုနံပါတ်1ထားကြပါတယ်။ကျင်းနီကိုစက်မှုလုပ်ငန်းတကာတို့ရဲ့မိခင်အဖြစ်သဘောထားကြပါတယ်။ကျင်းနီဟာမြေကြီးတွေကထွက်လာတာကြောင့်မြေကြီးနဲ့အလုပ်လုပ်ရတဲ့လေယာစိုက်ပျိုးရေးနယ်ပယ်မှာလည်းကျင်းနီဟာပါပါတယ်။အခုခါကက်တုတ်ကော်ပါလို့ခေါ်တဲ့နောက်ဆုံးအဆင့်99ရာခိုင်နှုန်းတန့်စင်ပြီးကျင်းနီတန့်လဘရောင်းတောင်ကနေထွက်လာတော့မှာပါ။တန့်စင်ပြီးကျင်းနီတန့်ကိုထုတ်ကုန်လုပ်ငန်းနယ်ပယ်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးမှာလည်းထည့်သွင်းလုပ်ကိုင်နိုင်ပါတယ်။ဒါဟာမြန်မာနိုင်ငံရဲ့အနာဂတ်အတွက်ကောလူတိုင်းအတွက်ကောပုံမကောင်းမွန်တဲ့အနာဂတ်ကိုဖော်ဆောင်ပေးနိုင်မှာပါ။ဒါကြောင့်လည်းဒေါအောင်ဆန်းစုကြည်တို့ရဲ့အစီရင်ခံစာကဒီစီမံကိန်းကိုဆက်ပြီးလုပ်ကိုင်တင်တယ်လို့အားပေးထောက်ခံခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ဒီလိုထောက်ခံမှုဘာကြောင့်ရတယ်လဲ။ဒ ဒါဟာမြန်မာနိုင်ငံတစ်နိုင်ငံလုံးအတွက်ကောမြန်မာပြည်သူလူထုတရက်လုံးအတွက်ကောအကျိုးဖြစ်ထွန်းစေမယ်ဆိုတာသူတွေ့မြင်သွားခဲ့လို့ဖြစ်ပါလိမ့်မယ
်ခင်ဗျားတို့ရဲ့ဒီစီမံကိန်းအကြောင်းအချင်းချုပ်စာအုပ်ထဲမှာဒီလီဘရောင်းတောင်ကနေကျင်းဤတန်ချင်းတန်ပေါင်း3တန်းထွက်မယ်လို့ခန့်မှန်းထားပြီးတော့ခင်ဗျားတို့ရဲ့ယင်းဤမြုံနယ်မှုဟာအမေရိကန်ဒေါ်လာတန်ပေါင်း1500လောက်အထိရှိတယ်လို့လည်းသိရပါတယ်ခင်ဗျားတို့စာအုပ်ထဲမှာဖော်ပြချက်အရထွက်ရှိသမျှကျင်းဤတန်ဘိုးရဲ့400ခန့်နှုန်းကိုမြန်မာအစိုးရကခိုင်ကြီးreality အနေနဲ့ပေးရမယ်ပြီးတော့တစ်ခါ800ခန့်နှုန်းကိုမြန်မာအစိုးရကိုပဲကုန်သွယ်ခွန် commercial tax အနေနဲ့ပေးရမယ်တစ်ခါထပ်ပြီးတော့နောက်ဆုံးကုနာကအခွန်ဆောင်တာတွေထုတ်လုပ်မှုစည်းိတ်တွေတပ်ပရဏံပေါင်းကုန်ကြမ်းစည်းအစုစုကိုနှုတ်လိုက်ပြီးအတရင်ဝင်ငွေတဲကနေ1500ခန့်နှုန်းကိုလည်းမြန်မာအစိုးရကိုပဲဝင်ငွေခွန် income tax အနေနဲ့ပေးရမယ်အဲ့တော့တစ်ခါယင်းဤမြုံနှံထားတဲ့ငွေပမာဏအခွန်မျိုးစုံပေးဆောင်ရတဲ့ပမာဏထုတ်လုပ်မှုစည်းိတ်ပမာဏလာရီအလုံးကိုဝင်ငွေစုစုပေါင်းတဲ့ကနေနှုတ်ပြီးတော့ရရှိမဲ့အတရင်အမြတ်ကိုခွဲဝေတဲ့အခါမှာမြမစီးပွားရေးဥပိုင် limited က58ရာခိုင်နှုန်းရမယ်ဝမ်ပေါင်က49ရာခိုင်နှုန်းရမယ်လို့ဆိုထားပါတယ်အမြင်ရတော့မြမဘက်ကအကျူးအမြတ်တွေရဲ့3ပုံ2ပုံရပြီးတော့အများကြီးအသာရနေတယ်ဒါပေမဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာကမြမနိုင်ငံအနေနဲ့ဒီတဲ့ပို့ပြီးရတဲ့တယ်လို့ဆိုပါတယ်ဒီတော့တကယ်တမ်းနိုင်ငံတကာစံတတ်မှတ်ချက်တွေအရထွက်ကုန်ခွဲဝေမှုစာချုပ် PSC Production Sharing Contract စံအဖြစ်ဘလို့အချိုးအစားတတ်မှတ်မှုရှိပါသလဲအမြင်အရခင်ဗျားတို့ဝမ်ပေါင်ကဒီလောက်ရင်းနှီးပြီးဒီလောက်ပဲအများရတယ်လို့ဖြစ်နေတော့အဲ့ဒါကနိုင်ငံတကာစံနှုန်းအရနည်းနည်းနုံနုံမဟုတ်တဲ့အကျိုးအမြတ်လားအဲ့ဒါကအတော်ကြီးကိုကြိုက်နေလို့လာလောက်တာလားနည်းနည်းရှင်းပြပေးပါခင်ဗျာ
We come here we make the studyWe like to take this risk by reasonable profit.
ကျွန်တော်တို့ဒီလိုလာခဲ့တယ်ကျွန်တော်တို့လေးလာတယ်မြတ်မြတ်တရရှိတဲ့အကျိုးမြတ်ရရှိရေးအတွက်တိတ်ကိုကြီးမားလာတဲ့စွန်းစားမှုကြီးကိုလှုပ်ဖို့ကျွန်တော်တို့ဆုံးဖြတ်ခဲ့တယ်လွန်ခဲ့တဲ့နှစ်30ကတရုတ်ပြည်ရဲ့ပထမဦးဆုံးသောနိုင်ငံသားယင်းဤမြုပ်နှံမှုနဲ့စတင်ခဲ့တဲ့တတုတွင်းစီမံကိန်းတစ်ခုအကြောင်းပြောပြခြင်းပါတယ်ဒီစီမံကိန်းအတွက်တရုတ်ပြည်မှာငွေအလုံးလောက်မရှိပါဘူးဤပညာတို့စီမံခန့်ခွဲမှုပညာတို့အတွေ့အကြုံတို့လည်းအလုံးလောက်မရှိပါဘူးဒီလုပ်ငန်းနဲ့ပတ်သက်ပြီးနိုင်ငံတကာစံတတ်မှတ်ချက်တွေလုံနည်းတွေအတတ်ပညာတွေကိုသိရှိနားလည်မှုလည်းမရှိပါဘူးဒီလိုဆိုတော့ဒီပထမဆုံးသောဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုကျွန်တော်တို့ဘယ်လိုလုပ်နိုင်ကြမလဲဆိုပြီးဖြစ်ခဲ့တယ်ငွေနဲ့တကွာခုနပြောတဲ့ဟာတွေအကုန်လုံးယင်းဤမြုံနယ်မှုလိုပါတယ်ပြည်ပကနေလာပြီးယင်းဤမြုံနယ်ရေးကိုတွန်းအားပေးဖို့လိုပါတယ်ဒီပြည်ပကယင်းဤမြုံနယ်မှုတွန်းအားဟာကောင်းမွန်တဲ့မူဝါဒစီကနေလာပါတယ်ကောင်းမွန်တဲ့မူဝါဒဟာပြည်ပကယင်းဤမြုံနံသူတွေကိုမြတ်မြတ်တတရှိတဲ့တချို့သောစီးပွားရေးမလုံးတွေကိုပေးရပါတယ်အဲ့ဒီကြမှာပြည်ပကယင်းဤမြုံနံသူတွေစိတ်ဝင်စားကြမယ်လာပြီးယင်းဤမြုံနံကြမှာဖြစ်ပါတယ်တရုတ်ပြည်ရဲ့ပထမဆုံးသောနိုင်ငံကြားနဲ့ဖက်ဆက်လုပ်တဲ့တတုတွင်းစီမံကိန်းဟာ1982မှာစခဲ့ပါတယ်ရှန်ရှိပြည်နယ်ကကြောင်ပြီးသွေးတွင်းစီမံကိန်းမှာအဲ့ဒီအချိန်ကတရုတ်ပြည်ရဲ့ခေါင်းဆောင်တိန့်ရှောင်ပိန်းဟာစီးပွားရေးမူဝါဒတွေကိုရေးဆွဲတဲ့အဓိကပုံကိုလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုကနေအလွန်ထင်ရှားတဲ့စက်မှုလုပ်ငန်းရှင်ကြီးတွေတဲကနေဒေါက်တာအမန်ဟာမာဆိုတဲ့ပုံကိုဖိတ်ခေါ်ခဲ့ပါတယ်။ Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ် UCLA University of California Los Angeles မှာဒေါက်တာအမန်ဟာမာပြတဲ့ဆိုတာရှိပါတယ်။ဒီကြောင်မီးသွေးတွင်းစီမံကိန်းကတိတ်ကိုကြီးပါတယ်။အဲ့ဒီအချိန်ကငွေပမာဏနဲ့ကိုအမေရိကန်ဒေါ်လာတန်ပေါင်း300လောက်ရှိပါတယ်။ဤပညာတွေကျွန်တော်တို့ကိုပေးနိုင်သမျှများများဖေးဖို့အတွက်တရုတ်ဆိုရကမလုံအများကြီးပေးပြီးတော့ဒီအမေရိကန်ကုမ္ပဏီလာပြီးယင်းဤမြုံနံဖို့ဖိတ်ခေါ်ခဲ့တာပါအဲ့တုန်းကလည်းခေါင်းဆောင်တိတ်ဆောင်ပိန်းဟာတိုင်းပြည်ရဲ့တယံဇာရတွေကိုရောင်းစားနေတယ်လို့ဆွဆဲမှုတချို့ရှိခဲ့ပါတယ်မစ္စတာတိတ်ဆောင်ပိန်းပြန်ပြောခဲ့တာကအခုဒေါက်တာဟမ်မာဆိုတဲ့ပုဂ္ဂိုလ်တယောက်အမေရိကန်ဒေါ်လာတန်း300နဲ့တရုတ်ပြည်ကိုရောက်လာခဲ့ပြီးနောက်ထပ်ဟမ်မာလိုပုဂ္ဂိုလ်မျိုးအယောက်100ရောက်လာခဲ့ရင်တရုတ်ပြည်တွင်ယင်းဤမြုံနှံမှုဒေါ်လာဘီလီယံ30ရလာမယ်ဒါဟာတရုတ်ပြည်တကားဖွင့်ဝါဒရဲ့အစပဲရှိသေးတယ်ဒီနိုင်ငံသားကုမ္ပဏီကိုဒီထက်မကမလုံးနေပို့ပေးလိုက်အောင်တရုတ်ပြည်တွင်တိတ်ကိုအများကြီးကိုတန်နေသေးတယ်လို့ပြောခဲ့ပါတယ်တိန့်ဆောင်ပင်ပြောခဲ့တာမှန်လားမမှန်ဘူးလားဆိုတာ9နှစ်လောက်ကြာမှသက်တည်ပြလာပါတယ်ဒေါက်တာဟမ်မာရဲ့အမေရိကန်ကုမ္ပဏီကိုတရုတ်သက်သူတွင်လုပ်ငန်းမှာနှစ်30ကြာယင်းဤမြုံနှံလုပ်ကင်ခွင့်ပေးလိုက်ပြီး9နှစ်ကြာမှတရုတ်ပြည်ရဲ့တပ်ထုတွင်လုပ်ငန်းအဆင့်တန်းဟာခေမီနည်းပညာခေမီစက္ကရိယာအလုပ်သမားတွေရဲ့ကြွမ်းကျင်မှုမန်နေဂျာတွေရဲ့စီမံခန့်ခွဲမှုစတာတွေမှာနိုင်ငံတကာအဆင့်တန်းနဲ့ကွာဟနေမှုရောကြသွားခဲ့ပါတယ်။အ အခုနှစ်30အကြာမှာတော့တရုတ်ပြည်ရဲ့တပ်ထူတွေလုပ်ငန်းအဆင့်တန်းဟာအနောက်နိုင်ငံတွေနဲ့ဘာမှမကွာတော့ပါဘူး။အခုဒီကြောင်မီးသွေးတင်းကိုတရုတ်နိုင်ငံသားတွေပဲစီမံခန့်ခွဲလေပတ်နေပါပြီ။ဒါဟာဘယ်ဖွံ့ဖြိုးတဲ့နိုင်ငံအတွက်မဆိုစံပြနမူနာတစ်ခုပဲလို့ကျွန်တော်ထင်ပါတယ်
။နောက်ဆုံးအနေနဲ့သိချင်တာကစုံစမ်းစစ်ဆေးရေးကော်မရှင်ကနောက်ဆုံးအကြံပြုထောက်ပြထားတဲ့ဒီစီမံကိန်းဟာဆက်ပြီးလုပ်တင်တယ်။ဒါပေမဲ့ခမားတို့နဲ့မြမစီးပွားရေးဥပိုင် limited တို့ကြားချုပ်ဆိုထားတဲ့ contract စာချုပ်ကိုပြန်လည်ပြုပြင်မွမ်းမံရေးဆွဲရေးဆိုတာကိုဝမ်ပေါင်ကဘယ်လိုလုပ်မှာပါလဲခမား
I'm just introducing a background how to make the policy and also every country's policy different production sharing contract
ဒါနဲ့ပတ်သက်ပြီးပြောရရင်နောက်ကြောင်းကိုပါနည်းနည်းပြောရပါမယ်အခုထုတ်ဆိုထားတဲ့ထုတ်လုပ်မှုအကျိုးမြတ်ခွဲဝေရေး contract စာချုပ်နဲ့ပတ်သက်ပြီးပြောရရင်တနိုင်ငံနဲ့တနိုင်ငံမတူကြပါဘူး။ကြက်ဘာလုံးကတထုတူဖို့ရေးနယ်ပယ်မှာအခုဝမ်ပောင်နဲ့ဥပိုင်တို့ချုပ်ထားတဲ့စာချုပ်ဟာလုံးလေးလုံးထလွန်နေတဲ့စာချုပ်မျိုးပါ။ဒါကိုဒီစီမံကိန်းကိုလာလုပ်ချင်ကြတဲ့အနောက်နိုင်ငံကုမ္ပဏီတွေနောက်ဘေးထွက်သွားကြတဲ့အဓိကအကြောင်းရင်းလည်းဖြစ်ပါတယ်။နိုင်ငံတကာလှုပ်ထုံးလုံနည်းမျိုးမဟုတ်တဲ့အတွက်အနောက်နိုင်ငံကုမ္ပဏီတွေနားမလည်ကြပါဘူး။အခုထိကိုသူတို့နားမလည်နိုင်ကြသေးပါဘူး။သူတို့ကတော့မြန်မာတပ်ထုတွင်ဝင်ကြီးဌာနကိုဒါကိုနိုင်ငံတကာလှုပ်ထုံးလုံနည်းနဲ့အညီပြန်ပြင်ဖို့ပြောခဲ့ကြပါတယ်ဒါကိုကျွန်တော်ဘာလို့ထည့်ပြောရလဲဆိုတော့ဒီလို contract စာချုပ်ဟာစီးပွားရေးအရရင်းမြုံနံသူအတွက်တိတ်ကိုကြီးမားလာတဲ့စွန့်စားမှုကြီးပါစုံစမ်းစစ်ဆေးရေးကော်မရှင်ကနောက်ဆုံးအကြံပြုထောက်ပြထားတဲ့စီးပွားရေးဥပိုင် limited နဲ့ကျွန်တော်တို့ရဲ့ contract စာချုပ်ကိုပြန်လည်ပြုပြင်မွမ်းမံရေးဆွဲရေးဆိုတာကိုဆွေးနွေးညှိနှိုင်းရေးအတွက်ကျွန်တော်တို့မူရင်းစာချုပ်ကိုစပြီးလေ့လာနေပါတယ်ကျွန်တော်တို့ကအကြံပေးချက်တွေကိုနားထောင်မယ်တရားဥပဒေနဲ့အညီအကျိုးကြောင်းညီညွတ်တဲ့ပြင်ဆင်မှုကိုလုပ်မယ်ကျွန်တော်တို့ဒါကိုစတင်လှုပ်ဆောင်ပြီးနေပါပြီ
ကျေးဇူးတင်ပါတယ်မစ္စတာဂျင်းကြီးခင်ဗျာ